မြန်မာနိုင်ငံဆိုင်ရာသံမတ်ကြီးဖြစ်တဲ့ပြီးခဲ့တဲ့အောက်တိုဘာလထဲမှာအမေရိကန်သမ္မတဘရက်အိုဘားမားအမည်စင်းတင်သွင်းထားတဲ့အရှေ့အာရှနဲ့ပစိဖိတ်ရေအားအကြီးတန်းဒုတိယလက်ထပ်နိုင်ငံခြားရေးဝန်ကြီးစကော့အယ်လန်မာစီယောကိုကြာသပတေးနေ့မှာတော့အမေရိကန်အထက်လွှတ်တော်ရဲ့အဖွဲ့ဝင်19ဦးပါကော်မတီကကန့်ကွက်မဲမရှိတင်ကြီးတင်ညွတ်တဲ့အတီးပြုတ်ပေးလိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့သံမတ်ရာထူးကိုလက်ခံဖို့အထက်လွှတ်တော်တရက်လုံးရဲ့အတီးပြုတ်ချက်ကိုတော့ရယူရအောင်မှဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေတည်တည်ချာချာမလုပ်ဆောင်ခင်မှာအိုဘားမားဆွေရကဒဏ်ခတ်မှုလျှော့ချပေးတယ်လို့အမြန်လှုပ်ဆောင်မှုတွေအတွက် Republican အထက်လွှတ်တော်အမတ်တွေကစွန့်ရင်ပူပန်ကြောင်းချက်တပင်းနဲ့အထက်လွှတ်တော်နိုင်ငံခြားရေးကော်မတီအစည်းအဝေးမှာပြောပါတယ်။အိုဘားမားဆွေအဖွဲ့ကိုရင်းကလည်းမြန်မာနိုင်ငံရဲ့လူခွင့်ဆိုင်ရာနဲ့တခြားပြဿနာတွေအတွက်စွန့်ရင်မှုတွေဆက်ရှိနေစေဖြစ်ပြီးစောင့်ကြည့်နေတယ်လို့ဆိုပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့ American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှေ့မှောက်ကြားနာပွဲမှာတော့ Mr. Marcia ကမြန်မာနိုင်ငံမှာရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပခဲ့ပေမဲ့လှုပ်ရှားရေးအများကြီးရှိနေသေးကြောင်းနဲ့သူ့အနေနဲ့မြန်မာနိုင်ငံမှာတန်မတ်တာဝန်ထမ်းဆောင်မယ်ဆိုရင်စီးပွားရေးကျန်းမာရေးကဏ္ဍတွေပါဝင်ဆင်းရဲမွဲတေမှုနဲ့ရောဂါကင်းစင်တိုက်ဖြစ်ဖို့ဆောင်ရွက်နေတဲ့လူလူခြေပြုအဖွဲ့ရဲ့ကဏ္ဍမြင့်တင်ရေးမှာ American ရဲ့ပံ့ပိုးမှုတွေဆက်ပြီးတိုးမြင့်လှုပ်ဆောင်သွားမယ်လို့ပြောပါတယ်စကော့မာစီယာဟာ2009ခုကနေ2010ဖြစ်နေတဲ့အရှေ့အာရှနဲ့ပစိဖိတ်အရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်အာဆီယံနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဖြစ်တဲ့တာဝန်ထမ်းဆောင်စဉ်ကာလအတွင်းမြန်မာနိုင်ငံကိုအချိန်များစွာသွားလာခဲ့ပါတယ်။သူက2010ကနေ2013ခုနှစ်အထိအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိတာဝန်ကိုတော့2013ခုနှစ်မှာစတင်ထမ်းဆောင်လာဖြစ်ပါတယ်။